မြန်မာနိုင်ငံမှာဆင်ကောင်းရင်နှဲပါလာတာကိုကာကွယ်ဖို့ရည်ရွယ်ပြီးအရှိတောင်အာရှမှာအကြီးဆုံးဖြစ်လာမဲ့ဆင်ထိန်သိမ်းရေးစခန်းတစ်ခုကိုပဲခူးတိုင်းရဲနယ်တစ်တော်ကျွဝိုင်းအတွင်းမှာတည်ဆောက်ဖို့စီစဉ်နေပါတယ်။ Elephant Lake လို့အမည်ပေးထားတဲ့အဲ့ဒီဆင်စခန်းမှာဆင်တွေကိုလူတွေနဲ့တိုက်ရိုက်ကင်တွယ်ထိတွေ့တာစေခိုင်းထိန်းကျောင်းတာတွေမပြုတ်လို့ပဲသဘာဝအတိုင်းထိန်းသိမ်းထားနိုင်ဖို့ရည်ရွယ်ထားတယ်လို့ဆင်စခန်းစီမံကိန်းတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကုစီသူကပြောပြထားပါတယ်ရှင်။
ပဲခူးတိုင်းရဲနယ်တတော်ကျွာအတွင်းရဲနယ်စစ်တမတလျှောက်ဟက်တာ18000ဧကအားဖြင့်ဧက42000ကျော်ရှိတဲ့မြေနေရာမှာ Elephant Lake စင်ဟေကန်ဆင်စခန်းကိုတည်ဆောက်သွားဖို့ Australia ခြေဆိုင် Four Balls International မင်္ဂလာမြန်မာအဖွဲ့နဲ့မြန်မာတက်လုပ်ငန်းတို့ပူးပေါင်းစီစဉ်ထားတာပါအရှိတောင်အရှောက်မှာအကြီးဆုံးဆင်ထင်းသိမ်းစခန်းဖြစ်လာမဲ့စင်ဟေကန်ဆင်စခန်းမှာမြန်မာတက်လုပ်ငန်းကမိဘမဲ့ဆင်တွေနဲ့စတင်မှာဖြစ်ပြီးတော့စီမံကိန်းကာလအတွင်းဆင်တွေကိုလူတွေကတိုက်ရိုက်ထိတွေ့တာထိန်းကျောင်းတာတန်ကျိုးနဲ့ချီတာစီးနှင်းတာတွေမလုပ်ဘဲနဲ့တဘာဝအတိုင်းထိန်းသိမ်းဆောင်ရှောက်ထားဖို့ရည်ရွယ်ထားတယ်လို့မင်္ဂလာမြန်မာရဲ့ CEO ဒေါက်တာဖိုးဝင်းကပြောပါတယ်။အာရှဆင်ထိန်းသိမ်းလုပ်ငန်းမှာစံနှုန်းအမြင့်မားဆုံးဆင်စကန်ဖြစ်လာဖို့ရည်ရွယ်ထားတဲ့ဆင်ရေကန်ဆင်စကန်မှာမွေးကင်းစဆင်နဲ့တက်ကြီးနာမကျန်းဆင်တွေထိခိုက်ဒဏ်ရာရတဲ့ဆင်တွေအတွက်ရွေရှားဆေးကုရင်နဲ့ဆေးကုသပေးတာအပြင်ကမ္ဘာအဆင့်မီဆင်ဆေးရုံတစ်ခုကိုလည်းဆင်ရေကန်ဆင်စကန်အတွင်းထားရှိသွားမယ်လို့ဆင်စကန်စီစဉ်သူတွေကပြောပါတယ်။ဆင်တွေရဲ့သဘာဝအတိုင်းသွာလာနေထိုင်တာကိုလေ့လာနိုင်ဖို့လဲစီစဉ်ထားတာကြောင့်ဒေသရဲ့သဘာဝခီးသွွားလုပ်ငန်း eco tourism လုပ်ငန်းတွေဖွံ့ဖြိုးလာလိမ့်မယ်လို့မျှော်မှန်းထားပါတယ်။အာရှဆင်တွေစက်စားတဲ့မြန်မာနိုင်ငံမှာဆင်မျိုးတုံးမဲ့အနေနဲ့ရင်ဆိုင်နေရတာကြောင့်ဆင်ထင်းသိမ်းရေးကိုအပူရပြင်းလုပ်ဖို့လိုအပ်နေပြီလို့ဆင်ရေကန်ဆင်စကန်စီမံကိန်းမန်နေဂျာဒေါက်တာအမီယာခါလီကပြောပါတယ်
။ Myanmar lose every week one elephant. One every week one elephant. You lose in Myanmar.So it's very important to get your support. Very, very important.
ညီမနိုင်ငံမှာဒရင်းဘက်ကိုစင်ကောင်ဆုံးရှုံးနေရပါတယ်။တပတ်ကိုတကောင်ပါ။ဒါကြောင့်ခမားတို့အကူအညီလိုပါတယ်။ကျွန်တော်တို့အတွက်မဟုတ်ပါဘူး။စီမံကိန်းစီစဉ်နေတဲ့အတွက်မဟုတ်ပါဘူး။ခမားတို့ကလေးတွေဒီနေရာကိုလာပြီးစင်တွေကိုကြည့်ရှုလေ့လာနိုင်မှုပါ။ဒါက ecotourism ကိုလည်းအားပေးရာရောက်ပါတယ်။ဒီနေရာကိုလာပြီးစင်တွေဘလို့နေတယ်၊ဘာတွေလောက်ကြတယ်ဆိုတဲ့သဘာဝကိုရှောက်ကြည့်ပြီးလေ့လာနိုင်မှာပါ။ဒီနိုင်ငံအတွက်စင်တွေဟာဘလောက်အရေးကြီးတယ်ဆိုတာကိုလူတွေသိဖို့လိုပါတယ်။
မြန်မာတက်လုပ်ငန်းရဲ့ခမန်းစင်းတွေအရမြန်မာနိုင်ငံမှာရခိုင်ကတောဆင်ရိုင်းကောင်ကြီး9000ကျော်ရှိခဲ့ရကနေဆယ်စုနှစ်အတွင်းတောဆင်ရိုင်းကောင်ကြီး1400ကနေ2000ကျားရှိတယ်လို့ခမန်းထားပြီးတော့ရခိုင်ပဲခူးအေရဝတီနဲ့မန္တလေးတိုင်းဒေသတွေမှာနေထိုင်ကျဆားကြပါလေတောဆင်ရိုင်းနှဲပါလာတာအပြင်တစ်ထွတ်လို့ရေးမူဝါဒအပြောင်းလဲအကျိုးဆက်အဖြစ်အလုပ်လက်မဲ့ဆင်ရည်အတွက်များပြားလာတာကြောင့်တရားမဝင်တက်ဖြတ်တာဆင်ဆွဲအပြင်ဆင်ရည်ကုန်ကိုပါခွာယူပြီးအိမ်နီးချင်းနိုင်ငံတွေကိုတရားမဝင်ရောင်းဝယ်တာတွေရှိနေတာကြောင့်ဆင်ထင်းသိရေးအဖွဲ့တွေကဆင်ထင်းသိရေးပညာပေးလုပ်ငန်းတွေကိုအင်တိုက်အားတိုက်လုပ်ကင်နေကြပါတယ်ခင်ဗျာ။